စကိုင်းမြို့ကျွဲပုံကျွရအနီးမှာမော်တော်ယာဉ်တစ်စီးကိုကာဝေးတပ်ဖွဲ့တွေဘက်ကပစ်ခတ်တာကြောင့်လူသေဆုံးမှုရှိပြီးလက်နက်တချို့လည်းသိမ်းဆည်းရမိတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းတောင်သာမြို့ဘက်မှာတော့စစ်ကောင်စီတပ်ရဲ့နေပြည်တော်ရှင်းလင်းရေးအတွက်အရက်သားနဲ့ကာဝေးတပ်ဖွဲ့တချို့သိမ်းဆုံးတယ်လို့သိရပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွင်းက CF တပ်ခအခြေအနေရန်ကုန်ဘက်ကသတင်းပေးပို့ချက်ကိုတော့ကိုသားညွန့်ဦးကဆက်ပြောပြပါမယ်။
စကိုင်းတိုင်းစကိုင်းမြို့နယ်တွေကကျွဲပုံကျွာနီးမှာစက်တင်ဘာလ18ရက်နေ့မနက်ပိုင်းကျွာတွေကနေထွက်လာတဲ့မော်တော်ယာဉ်ကိုကာဝေးတပ်ဖွဲ့တွေကတက်ခတ်ခဲ့လို့တောင်ယာလုတ်ကင်ဘူတွားရောက်တဲ့အမျိုးသမီး12ဦးသေဆုံးပြီးတော့3ဦးဒဏ်ရရတဲ့ဆိုပြီးစစ်ကောင်စီဘက်ကပြစ်ခတ်မှုဖြစ်ပြီးတိတ်မကြခင်မှာပဲသတင်းထုတ်ပြန်ပါတယ်။ကာဝေးတပ်ဖွဲ့ဝင်တွေကတော့ကျွဲပုံကျွာဟာစစ်တပ်ကိုထောက်ခံတဲ့ပူစောတိကျွာတွေဖြစ်တယ်လို့ပြစ်ခတ်မှုဖြစ်ချိန်မှာကားပေါ်မှာလက်နက်ကင်ဆောင်သူတွေပါဝင်လာပြီးပြန်လည်ပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါတယ်။
ကံလုံးကြုံရင်းနဲ့အိုက်ပြူရတဲ့ကလူတွေပေါ့အိုက်ပြူရတဲ့ကလူတွေအမျိုးသားအမျိုးသမီးအကုန်ပါတယ်တကယ်တော့သူတို့အမျိုးသမီးတွေပဲရေးထားအမျိုးသားရောပါတယ်ဒီဘက်ကဆလိုင်းရာစုဘက်ကကင်းထောက်ပြီးတော့ခြုံခိုးပြီးချောင်းပြီးတော့တိုက်ခိုက်တာပေါ့ကျွန်တော်တို့ကအဲ့တောင်သူလုတ်တယ်ပါညာဆိုမသိဘူးလေသူတို့တွေကထွက်လာလို့ရှိရင်အဲ့ခုနဖက်ကဆောက်ဝင်နေလေသူတို့သွားတယ်ထောက်ဖို့ပါညာလုတ်တာတွေတော့အဲ့ဆိုအဲ့ဒီဓာတ်ပေါ်တွေတွေကိုကျွန်တော်တို့ကအတူဒီပါမမတူဘူးလေမိုင်းထောင်ထားတာကိုအလာတော့ကြာမိုင်းဆွလိုက်တာမိုင်းဆွပြီးအဲ့ဘက်ကလည်းပြန်လဲခုကံပြစ်တာကျွန်တော်တို့အဲ့မှာလည်းစီးတက်ပွဲဖြစ်တာအဲ့ဂန်းနဲ့လည်းရတယ်ပါလာရေးတို့အကုန်လုံးဟိုဒီဆုံးသွားတယ်ပေါ့ဟုတ
်ကျွဲပုံချေးရောက်ကိုကာဝေးတပ်ဖွဲ့တွေဘက်က၃ချိန်တိုက်ခိုက်ခဲ့ဘူးပြီးတော့တပ်ဖွဲ့ဝင်တွေဘက်ကကြာဆုံးတာတွေရှိခဲ့တယ်လို့ရွာထဲမှာလည်းခံတပ်ကရုချင်းကိုအခိုင်အမာပြုလုပ်ထားတယ်လို့ဆိုပါတယ်ကျွဲပုံကျွာအနီးမှာလည်းတခြားကျွာတွေလည်းရှိပြီးတော့တောင်ဝါလုတ်ကန်နေကြတဲ့ဒေသခံတွေကိုပြူစောထီတွေကပြစ်ခတ်ထားဖမ်းဆီးတာတွေရှိတဲ့အတွက်တိစုံတန်ရရတာတွေရခင်ကရှိခဲ့တယ်လို့လည်းပြောပါရယ်မန္တလေးတိုင်းတောင်သာဘက်မှာဆိုရင်လည်းစစ်ကောင်စီတပ်ရဲ့နေပြည်တော်ရှင်းလင်းရေးအတွက်မှာအရသာ2ဦးနဲ့ကာဝေးတပ်ဖွဲ့ဝင်5ဦးတိစုံခဲ့ပါရယ်စက်တင်ဘာလ16ရက်နေ့မနက်ပိုင်းကတောင်သာမြို့နယ်ခြုံကြီးကျွာကိုစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်စီးနှင်းခဲ့တာပါဝင်ရောက်စီးနင်းပြီးတဲ့နောက်ကာကွယ်တပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေလည်းလုပ်ခဲ့တယ်လို့တောင်သာဒေသခံတူကပြောပါတယ်
။မစီးတော့ကြတော့ဒီဟွာပေါ့စီးဘူးကာကွယ်ရေးဘော်ကဟွာကိုလုံးမရောက်ဘူးနော်ပြီးသွားပြီးတော့အဲသူတို့ရောဟိုဒီရွာထဲတွေပြည့်ပြီးပြစ်တတ်ပြီးတော့ရွာထဲစီးရပေါ်တင်ခင်ဗျာနော်အဲ့ဒီမှာသူတို့ကလည်းသူတို့ပြန်ဝိုင်းတော့သူတို့ကထပ်ပေါ်ပြင်းနေတဲ့ကောင်သူကအဲ့လေမစီးမနဲ့လာပြီးတော့ဘုံမလုံးကြည့်ပြီးတော့သူကဟာဆက်တနေတယ်ပြစ်ပြီးတော့ပတ်ပြီးတော့အိမ်မှာကိုင်းတယ်မိမတူနဲ့အဖွားတူနဲ့ဆိုတာအဲ့ဒါပြီးပြီးမရတော့ဘူးကြီးဘုံကမှန်နေပြီ
စစ်ကြောင်းထိုးပြီးတော့စစ်ကောင်စီစစ်ကြောင်းဟာတောင်သာမြို့ဘက်ကိုပြန်လဲဆုတ်ခွာသွားတယ်လို့ဒေသခံတွေကပြောပါတယ်မြင်းကြံခရိုင်အထူးစစ်စင်ရေးဆိုပြီးတော့မြင်းကြံခရိုင်ထဲမှာရှိတဲ့မြို့နယ်တွေကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းဒီစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေကြားစီးတင်းမာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ